ကဘာမှလူ10ဦးနဲ့9ဦးဟာညဉ့်ညမ်းတဲ့လေတွေကိုရှူရှိုက်နေကြပြီးအစာဝေးအတွင်းကလေဦးညဉ့်ညမ်းမှုဟာအထက်ကပြဿနာတစ်ရပ်ဖြစ်လာနေတယ်လို့လူများစုသတိမပြုမိတဲ့ပြဿနာတစ်ခုဖြစ်နေတဲ့ကြောင်းကမ္ဘာ့ကျန်းမာရေးဖွဲ့ WHO ကသတိပေးလိုက်ပါတယ်။လေဦးညဉ့်ညမ်းမှုကြောင့်နှစ်စဉ်လူ9000လောက်သေဆုံးနေရတယ်လို့အာရှနဲ့အာဖရိကတိုက်လူနေရာတွေကအပေခံလူအတိုင်းဝိုင်းမှာအထက်ကစားနေရတဲ့အကြောင်းလဲ WHO ရဲ့အစီအစဉ်ကစားတဲ့မှာဖော်ပြထားပါ။အချိန်မှာအပူပေးတာချက်တာပြုတ်တာမိထွန်းတာမျိုးတွေလို့စာအုပ်တွေအတွင်းပိုင်းကလူ့ရင်းညံစီတဲ့အခြေအနေတွေကြောင့်လူပေါင်း4000လောက်တိစုံနေရတဲ့အကြောင်းလဲ WHO ရဲ့လူ့ကျန်းမာရေးဌာနကဒေါက်တာမာရီယာနာယာကပြောဆိုထားပါတယ်။စာအုပ်တွင်ပြည်လူ့ရင်းညံမှုကြောင့်ဟောနောက်တွေးကြောပြတ်တာနှလုံးရောဂါအဆုတ်ကင်ဆာနဲ့ပန်းနာရင်ချက်လိုတက်ရှူလမ်းကြောင်းဆိုင်ရာနာသာရှည်ရောဂါတွေခံစားရလို့ရှိတဲ့အကြောင်းလဲပြောဆိုထားတာပါ။ဒီစဉ်နှစ်တိုင်းလူသန်းနဲ့ချီတိစုံနေကြတဲ့လူ့ရင်းညံမှုပြဿနာကိုဖြေရှင်းမှုတန်ရှင်းတဲ့စွမ်းအင်တွေပုံမူရရှိသုံးစွမ်းနိုင်မှုလိုအပ်တဲ့အကြောင်းလဲဒီလိုချူပါပြောဆိုထားပါတယ်။လူ့ရင်းညံမှုပြဿနာကိုအထူးရှာနိုင်မှုပထမဆုံးအကျဉ်းနိုင်ငံကညီလာခံတရက်ကိုလဲဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာအော်တိုဘာလာနဲ့ကျင်းပဖို့စီစဉ်ထားတဲ့အကြောင်းလဲဒီလိုချူရရှိဒေါက်တာနာယာကပြောဆိုခဲ့ပါတယ်။